This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar Spring Revolution. Radio NUG is transmitting from shortwave 16 meter 17.79 MHz at 8:30 a.m. and 25 meter 11.94 MHz at 8:30 p.m. Myanmar Standard Time. Minglaba khmyar. အမျိုးသားညီညွတ်ရေးအစိုးရရဲ့အတံလွင့်ဌာနရေဒီယို NUG ကိုမနက်ပိုင်း၈နာရီခွဲမှလိုင်းတို16မီတာ7ဂွန်ဒသမ09 MHz ညပိုင်း၈နာရီခွဲမှလိုင်းတို25မီတာ17ဒသမ69 MHz တို့မှာဓာတ်ရိုက်ဖမ်းယူနိုင်ပါပြီ။မင်္ဂလာအပေါင်းနဲ့ပြည့်စုံကြပါစေ။အခုချိန်ကစပြီးရေဒီယို NUG အစီအစဉ်တွေကိုဓာတ်ရိုက်အတံလွင့်ပေးနေပါပြီ။
ရေဒီယို NUG ကိုနားဆင်နေကြတဲ့မိဘပြည်သူများနဲ့မြန်မာနိုင်ငံသူနိုင်ငံသားအပေါင်းတဘာဝဘေးစစ်အာဏာရှင်ဘေးတို့မှကင်ဝေးပြီးကိုယ်စိတ်နှစ်ပါးအေးချမ်းလုံခြုံကြပါစေလို့ရေဒီယို NUG အဖွဲ့သားများမှဆုတောင်းမေတ္တာပို့သလိုက်ပါရခင်ဗျာ။မင်္ဂလာနံနက်ခင်းပါခင်ဗျာ။ဒီကနေ့2025ခုနှစ်မေလ6ရက်နေ့ရေဒီယို NUG ရဲ့မနက်ပိုင်းအစီအစဉ်များကိုစတင်ထုတ်လွှင့်ပေးပါတော့မယ်။ပထမဦးစွာရေဒီယို NUG စစ်ရေးသတင်းကောက်နှုတ်ချက်ကိုမင်းယူကဖတ်ကြားတင်ပြပေးမှာဖြစ်ပါတယ်ခင်ဗျာ။ရေဒီယို NUG သတင်းရှင်မိဘပြည်သူများမင်္ဂလာပါခင်ဗျာ။ခုချိန်ကစပြီးရေဒီယို NUG ရဲ့မနက်ခင်းစစ်ရေးသတင်းများကိုဖတ်ကြားတင်ပြပေးတော့မှာဖြစ်ပါတယ်ခင်ဗျာ။ကျွန်တော်ကတော့မင်းယူပါ။ပထမဆုံးစည်ရည်တဲ့အနေဖြင့်တော်လန်ရေးဆိုတာအတိုင်းစမရှိတဲ့အခက်ခဲတွေကိုကြော်ဖြတ်ရင်းစစ်ကြုံအဖြစ်ကလွတ်မြောက်ရေးစီတို့ငါတို့ကိုယ်တိုင်ရွေးချယ်ခဲ့တဲ့လမ်းဖြစ်တယ်လို့ပြည်ထောင်စုဝန်ကြီးဦးယီမုံမိန်ကွန်းပြောကြားတဲ့သတင်းကိုတင်ပြပေးပါမယ်။မေလ9ရက်နေ့တွင်ပြည်သူ့ကာကွယ်ရေးတပ်မတော် PDF ဖွဲ့စည်းတည်ထောင်ခြင်း၄နှစ်ပြည့်တွင်မြို့သားညီညွတ်ရေးအစိုးရကာကွယ်ရေးဝန်ကြီးဌာနမှစိတ်ခွန်အားဖြင့်မိန်ကွန်းတစ်ရက်ကိုပြောကြားခဲ့ပါတယ်။ဦးယီမုံက၎င်း၏မိန်ကွန်းတွင် PDF ၏၄နှစ်တာခရီးကိုပြန်လည်ဆန်းစစ်ရင်းစစ်အာဏာရှင်စနစ်ကိုချုပ်ငင်းပြီး Federal Democracy ပြည်ထောင်စုတည်ဆောက်ရေးအတွက်အသက်သွေးချွေးနှင့်ခန္ဓာကိုယ်ပိတ်ဆက်ခဲ့သူများအားဥညွတ်ဂုဏ်ပြုပါတယ်။တော်လန်ရေးဆိုတာအတိုင်းအဆမရှိတဲ့အခက်အခဲတွေကိုကြော်ဖြတ်ရင်းစစ်ကြုံအဖြစ်ကလွတ်မြောက်ရေးစီတို့ငါတို့ကိုယ်တိုင်ရွေးချယ်ခဲ့တဲ့လမ်းဖြစ်တယ်ဟု၎င်းကပြတ်သားစွာပြောကြားခဲ့ပါတယ်။ဥယီမွန်က PDF ၏အောင်မြင်မှုများနောက်ွယ်တွင်အဓိကအားသာချက်၃ရက်ရှိကြောင်းထောက်ပြထားပါတယ်။ပထမအချက်မှာမြေပြင်ပိုင်ဆိုးမှုဖြစ်ပြီး၃နှစ်ကျော်ကြာပြည်သူခုခံတွန်းလှန်စစ်ကိုမစုံမနစ်ဆင်နွှဲခဲ့ခြင်းကရန်သူ၏ထောက်ပို့လမ်းကြောင်းများကိုပြတ်တောက်စေကာမြို့သိမ်းတိုက်ပွဲများတွင်အောင်မြင်မှုရရှိခဲ့သည်ဒုတိယအချက်မှာပြည်သူလူထု၏ထောက်ခံပါဝင်မှုဖြစ်ပြီးပြည်သူများက PDF ရဲဘော်များအားစားနပ်ရိတ်ခါနှင့်စိတ်ဓာတ်ခွန်အားဖြည့်ပေးခဲ့သည်တတိယအချက်မှာရေရှည်တောင့်ခံနိုင်စွမ်းဖြစ်ပြီးအင်းတော်မျိုးသိန်းတိုက်ပွဲတွင်ရှစ်လကြာစိတ်ရှည်စွဲဖြင့်ဆင်နွှဲခဲ့မှုကဤအောင်ပွဲ၏အဓိကတော့ချက်ဖြစ်ခဲ့တယ်လို့ဆိုပါတယ်။ဤအထိမ့်မှန်နှင့်ဤထူးခြားမှုတစ်ခုမှာအင်းတော်မျိုးကို PDF နှင့်မဟာမိတ်အဖွဲ့များက၄နှစ်ပြည့်မွေးနေ့လက်ဆောင်အဖြစ်သိမ့်ပိုက်နိုင်ခဲ့ခြင်းဖြစ်ပြီးဦးရီမွန်ကဤသမိုင်းဝင်အောင်ပွဲသည်တော်လန်၏အတွက်နမူနာယူစရာအတွေ့အကြုံများပေးခဲ့သည်ဟုချီးကျူးထားပါတယ်။ထို့အပြင်၎င်းကစစ်ကောင်စီတပ်ဖွဲ့ဝင်များအားပြည်သူအပေါ်အကြမ်းဖက်မှုများကိုရပ်တန့်ပြီးတရားမျှတသောတော်လှန်ရေးဘက်သို့ပြောင်းလဲလာရန်တိုက်တွန်းခဲ့ပြီးစစ်တပ်ကိုယ်တိုင်လည်းချမ်းသာရာရမည်ဟု၎င်းကပြတ်သားစွာသတိပေးထားပါသည်။ဦးရီမွန်ကပြည်သူများအားစစ်ကောင်စီ၏လေကြောင်းအကြမ်းဖက်မှုများကိုသတိထားရန်နှင့် PDF ရဲဘော်များအနေဖြင့်ပြည်သူများကိုအန္တရာယ်မှကာကွယ်ရန်ပုံမအားစိုက်ဆောင်ရွက်ရန်တိုက်တွန်းခဲ့ပါသည်။ထို့အပြင်မြမအရေးသည်ကမ္ဘာအခင်းအကျင်းနှင့်ဆက်ဆက်လာနေပြီးပြည်ပနိုင်ငံအချို့၏စစ်ကောင်စီအားအားပေးမှုများကိုသတိကြီးကြီးထားရန်ပြည်သူများကိုနှိုးဆော်ထားပါသည်။မိန်ကွန်းအစုံတွင်ဦးရီမွန်ကငါတို့မှာမုံမြတ်တဲ့ရီမန်းချက်ရှိတယ်ငါတို့မှာပြည်သူတွေရှိတယ်ငါတို့ရဲ့စစ်ပညာနဲ့တိုက်စွမ်းရည်ကိုမြင့်တင်ကြမယ်ဟုပြောကြရင်PDF နှင့်မဟာမိတ်များပုံမိုစည်းလုံးညီညွတ်ပြီးတနိုင်ငံလုံးအတိုင်းအတာဖြင့်မဟာဗျူဟာမြောက်တိုက်ပွဲဝင်ကြရန်တိုက်တွန်းခဲ့ပါတယ်ခင်ဗျာ။ဒုတိယသတင်းအနေဖြင့် PDF တက်မတော့ထူထောင်ခြင်း၄နှစ်ပြည့်တဲ့အချိန်မှာကိုဟာမင်းအောင်လှိုင်မုံတီရေးသမားအဆင့်မှာပဲရှိနေသေးသလားတော်လန်ရေးသမားစစ်စစ်ဖြစ်ပြီလားလို့ဒေါက်တာစိုးသူရဇော်မေကွန်းထုတ်တဲ့သတင်းကိုတင်ပြပေးပါမယ်2025ခုနှစ်မေလ5ရက်တွင်ကြာရောက်တဲ့ပြည်သူ့ကာကွယ်ရေးတက်မတော့ PDF E ၄နှစ်ပြည့်နှစ်ပတ်လည်နေ့တွင်မန္တလေးပြည်သူ့ကာကွယ်ရေးတက်မတော့စစ်ဦးစီးအဖွဲ့ဝင်ဒေါက်တာစိုးသူရဇော်က၎င်း၏တော်လန်ရေးခံယူချက်များကိုထုတ်ဖော်ပြောကြားထားပါတယ်လက်ရှိတော်လန်ရေးသည်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ထံပုဂ္ဂိုလ်ရေးအရမုံတီးမှုမဟုတ်ဘဲအာဏာရှင်စနစ်နှင့်၎င်း၏ဖိနှိပ်မှုများကိုဖယ်ရှားရန်ရည်ရွယ်သည့်စနစ်ပြောင်းလဲရေးဖြစ်ကြောင်းအလေးထားပြောကြားထားပါတယ်ဒီလူလောကကြီးမှာကျွန်တော်တက်ရှိထင်ရှားရှိတယ်ဆိုတာတောင်မင်းအောင်လှိုင်သိချင်မှသိပါလိမ့်မယ်သို့သောလက်ရှိအချိန်မှာကျွန်တော်ဒီပြည်သူ့ကာကွယ်ရေးတပ်မတော်ကစစ်တီတယောက်အနေနဲ့မင်းအောင်လှိုင်စစ်တပ်ကိုတဲကြီးမဲကြီးနဲ့ဖက်ပြိုင်တိုက်ခိုက်နေတယ်လို့ဆိုထားပါတယ်။ PDF E တော်လှန်ရေးသည်ပြည်သူလူထုကိုဦးတည်ပြီး Federal Democracy နိုင်ငံတော်အသစ်တည်ဆောက်ရေးအတွက်စစ်အာဏာရှင်စနစ်ကိုအမြင့်ဖြတ်ရန်ရည်ရွယ်ကြောင်းအာဏာရှင်ဇယိုက်သည်မင်းအောင်လှိုင်တန်းရွှေနေဝင်းတို့၏တည်ထောင်လက္ခဏာမဟုတ်ဘဲမည်သည့်ပုဂ္ဂိုလ်တွင်မဆိုပေါ်ပေါက်နိုင်တယ်လို့ထောက်ပြထားပါတယ်။ PDF တက်မတော်ထူထောင်ခြင်း၄နှစ်ပြည့်တဲ့အချိန်မှာကိုဟာမင်းအောင်လှိုင်မုံတီရေးသမားအဆင့်မှာပဲရှိနေသေးသလားတော်လိုင်းရေးသမားစစ်စစ်ဖြစ်ပြီလားဆိုတာကျွန်တော်တို့ PDF တွေကိုကိုကိုအာမနာတန်းပြန်မေးကြည့်ဖို့လိုပါတယ်ဟုပြန်လည်သုံးသပ်တိုက်တွန်းထားပါတယ်။မင်းအောင်လှိုင်မုံတီရေးသာလုပ်ပါကအာဏာရှင်တဦးကိုအခြားတဦးဖြင့်အစားထိုးယုံသာဖြစ်မည်ဟုလည်းသတိပေးထားပါတယ်။တော်လိုင်းရေးသမားစစ်စစ်တွေများလာမှသာတိုင်းပြည်ရဲ့အနာဂတ်ကကောင်းမွန်လာမယ်ဟု၎င်းကယုံကြည်ချက်ပြင်းထန်စွာပြောကြားထားပါတယ်။လက်ရှိတော်လိုင်းရေးသည်မြန်မာနိုင်ငံ၏အနာဂတ်မျိုးဆက်များအတွက်ပုံမူတရားမျှတသောလွတ်လပ်သည့်နိုင်ငံတစ်ခုကိုခြံထားနိုင်ရန်ဖြစ်ကြောင်းအလေးထားပြောကြားထားပါရခင်ဗျာဆက်လက်ပြီးဗန်ဘွေးကုန်းပြူစောထီးလင်မယားကိုပင်ကရိုခင်းရွာအနီးမှာအရှင်ဖန်းစီရမိတဲ့သတင်းကိုတင်ပြပေးပါမယ်ပဲခူးတိုင်းတာယာဝတီခရိုင်မင်းလာမြို့နယ်ရွေးကုန်းအုပ်စုဗန်ဘွေးကုန်းကြီးရွာကစစ်ကောင်စီသတင်းပေးပြူစောထီးလင်မယားနှစ်ဦးကိုစိန်ကန့်လန့်မြို့ချောင်းမြို့မဖြတ်ကျော်လမ်းဘေးရှိပင်ကရိုခင်းရွာအနီးမှာဖန်းစီရမိခဲ့တယ်လို့တာယာဝတီခရိုင်တပ်ရင်း3802တပ်ခွဲ9ကထုတ်ပြန်ထားပါတယ်မေလ4ရက်နေ့ကနေ့လယ်12နာရီခန့်မှာမြို့မဖြတ်ကျော်လမ်းအတိုင်းဖော်ကားဖြင့်လာတဲ့ပြူစောထီးမြစော်ဦးနဲ့ဒေါ်ယူပီတို့နှစ်ဦးကိုအရှင်ဖမ်းဆီးရမိခဲ့ကဖော်ကားတစီစစ်ကောင်စီနဲ့ဆက်သွယ်ပြောဆိုထားတဲ့ဖုန်းတလုံးလက်စွပ်တကွင်းငကတရံကိုတင်းဆဲရမိခဲ့တယ်လို့ဆိုပါတယ်၎င်းတို့နှစ်ဦးကိုစစ်ဆေးနေချိန်မှာစစ်ကောင်စီစစ်ကြောင်းတက်လာတယ်လို့သတင်းရတာကြောင့်ရဲဘော်များပြန်လည်တိုက်ခိုက်ရန်ပြင်ဆင်နေချိန်မှာအခွင့်ကောင်းယူပြီးထွက်ပြေးသွားခဲ့တာကြောင့်လိုက်လံဖမ်းဆီးခဲ့ရာကြီထိမှန်တေဆုံးသွားခဲ့တယ်လို့ဖော်ပြထားပါတယ်။ပြူစောထီးမြစော်ဦးနဲ့ဒေါ်ယူပြီးဟာစစ်ကောင်စီထံမမှန်သတင်းပေးကာပြည်သူများအားဖမ်းဆီးခိုင်းခြင်းစစ်ရှောင်းပြည်သူများစိုက်ပျိုးထားတဲ့သီးနှံများအပြင်နေအိမ်များကိုစစ်ကောင်စီနဲ့ပေါင်းကာမတရားဖျက်ဆီးရယူခြင်းစစ်ကောင်စီအားရိတ်ခါထောက်ပံ့ပေးခြင်းယုံမပေါ်တွာလာရေးအတွက်ဖော်ကားဖြင့်အကျိုးအပို့လှုပ်ဆောင်ပေးခြင်းတော်လည်းတက်ဖွဲ့များရဲ့အချက်အလက်များနဲ့စခန်းတီနီယာများကိုစစ်ကောင်စီထံသတင်းပေးပို့ခြင်းများပြုလုပ်နေတာကြောင့်ထို့သောမလှုပ်ဆောင်ရန်အကြိမ်ကြိမ်ဖုံးဆက်သတိပေးခဲ့ပေမဲ့လိုက်နာခဲ့ခြင်းမရှိသူများဖြစ်ကြတယ်လို့သိရပါတယ်ခင်ဗျာဆလဘီမူဒရောခရိုင်မှာဧပြီလအတွင်းစစ်ကောင်စီဗိုလ်မှူးအဆင့်2ဦးအပါအဝင်39ဦးသေဆုံး55ဦးဒဏ်ရာရတဲ့သတင်းကိုတင်ပြပေးပါမယ်ကရင်မျိုးသားအစည်းအရုံးကော်တူလေအုပ်ချုပ်နယ်မြေမူဒရော့ခရိုင်မှာဧပြီလ၁လအတွင်းဖြစ်ပွားခဲ့တဲ့တိုက်ပွဲများမှာစစ်ကောင်စီတပ်မှဗိုလ်မှူးအဆင့်2ဦးအပါအဝင်39ဦးသေဆုံးခဲ့တယ်လို့ KNU ကထုတ်ပြန်ထားပါတယ်။ဧပြီလ၁ရက်နေ့မှ30ရက်နေ့အတွင်း KNLA အမှတ်5တပ်မဟာနဲ့စစ်ကောင်စီတပ်တို့ကြားတိုက်ပွဲကြီးငယ်စုစုပေါင်း139ကြိမ်ထိဖြစ်ပွားခဲ့ကာစစ်ကောင်စီတပ်မှဗိုလ်မှူး2ဦးတက်ကြက်ကြီး2ဦးအပါအဝင်39ဦးသေဆုံးခဲ့တယ်လို့ဆိုပါတယ်ထို့အပြင်ဒုတက်ကြက်2ဦးအပါအဝင်55ဦးထိခိုက်ဒဏ်ရာရရှိခဲ့ကာအစာဦးကိုလုံးထိခိုက်ပျက်စီးခဲ့တယ်လို့သိရပါတယ်စစ်ကောင်စီတပ်ကအရဲသားပြည်သူများနေထိုင်ရာကျေးရွာများကိုလက်နက်ကြီး9ကြိမ်တိုက်လေရင်ဖြင့်ဘုံး14လုံးထိကျဲချတိုက်ခိုက်ခဲ့ရာအရဲသားပြည်သူ2ဦးသေဆုံးခဲ့ရပြီး9ဦးထိခိုက်ဒဏ်ရာရရှိခဲ့တယ်လို့ဖော်ပြထားပါတယ်ခင်ဗျာယခုနောက်ဆုံးစစ်ရေးသတင်းနေဖြင့် KNU တပ်မဟာတင့်နယ်မြေအတွင်းကကျေးရွာစေယုံနဲ့ဘုံကြီးကျောင်းတို့ကိုစစ်ကောင်စီဘုံကျဲတိုက်ခိုက်တဲ့သတင်းကိုတင်ပြပေးပါမယ်။ကရင်မျိုးသားစီယုံ KNU တပ်မဟာတင့်ထိန်းချုပ်နယ်မြေတထုံခရိုင်ဖအံမြို့နယ်ဖလန်တောင်ကျေးရွာကတိုက်နယ်စေယုံကိုစစ်ကောင်စီကဘုံကျဲတိုက်ခိုက်ခဲ့တယ်လို့ Current Peace Support Network ကထုတ်ပြန်ထားပါတယ်။မေလ4ရက်ည7:00နာရီခန့်မှာ Jet Fighter နဲ့ဘုံနှလုံးကျဲချတိုက်ခိုက်ခဲ့တာဖြစ်ပြီးလူထိခိုက်မှုမရှိပေမဲ့ဆေးရုံဝင်းအဆောက်အဦးလုံးဝသုံးမရအောင်ပျက်စီးသွားခဲ့တယ်လို့သိရပါတယ်။ဖလန်တောင်ဆေးရုံဟာ NLD အစိုးရလက်ထက်ကဆောက်လုပ်ထားတဲ့16ဂရင်ဆန့်တိုက်နယ်ဆေးရုံဖြစ်ပြီးအာဏာသိမ်းပြီးနောက်ပိုင်းစစ်ကောင်စီကလေကြောင်းနဲ့လက်နက်ကြီးပစ်ခတ်တိုက်ခိုက်မှုတွေလှုပ်ဆောင်ခဲ့တာကြောင့်2022ခုနှစ်လောက်ကတည်းကပိတ်ထားခဲ့ရတာဖြစ်ပါတယ်။အလားတူမေလ4ရက်နေ့လယ်ပိုင်းမှာဘီလင်းမြို့နယ်ရွှေရောင်ပြကျေးရွာအုပ်စုမိချောင်းအိုင်ကျေးရွာနဲ့အနီးတစ်ဝိုက်ကိုတိုက်လေရင်နဲ့ဘုံကျဲတိုက်ခိုက်ခြင်းလက်နက်ကြီးပစ်ခတ်ခြင်းများလှုပ်ဆောင်ခဲ့ပြီးညပိုင်းမှာလဲကော်လိုင်းအုပ်စုကျုံမိန်ကျေးရွာအနီးကိုလက်နက်ကြီးများဖြင့်ပစ်ခတ်တိုက်ခိုက်ခဲ့ပါတယ်။အဆိုပါတိုက်ခိုက်မှုအတွင်လူထိခိုက်မှုမရှိခဲ့ပေမဲ့ဘုံကြီးကျောင်းနဲ့ရာဘာချန်နေထိခိုက်ပျက်စီးခဲ့ရတယ်လို့သိရပါတယ်ခင်ဗျာ။အခုတင်ပြခဲ့တဲ့စစ်ရေးသတင်းကောင်းထုတ်ချက်တွေကိုတော့ Radio NUG သတင်းတောက်တာကီမင်းစစ်သွေးနဲ့ကာရှယ်တို့ကပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ။Radio NUG မှဆက်လက်အသံလွှင့်ပေးနေပါတယ်။စစ်ရေးသတင်းအကောင်းထုတ်ချက်ပြီးမှာတော့ပြည်တွင်းသတင်းများကိုနှွေဦးမိုးကဖတ်ကြားတင်ပြပေးမှာဖြစ်ပါတယ်ခင်ဗျာ
။မင်္ဂလာပါခင်ဗျာ။အခုချိန်ရစပြီး Radio NUG ရဲ့မနက်ခင်းပြည်တွင်းသတင်းများကိုဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်။ပြည်သူဟာတနက်ပြောင်းဝလှည့်ရမယ့်ဘက်ကိုစေညွန်သူဖြစ်တယ်ဆိုတာမမေ့ကြဖို့လိုအပ်ကြောင်းယာယီသမရဒူဝါလာရှိလာပြောကြားဆိုတဲ့သတင်းကိုတင်ပြပေးသွားပါမယ်။ပြည်သူဟာတနက်ပြောင်းဝလှည့်ရမယ့်ဘက်ကိုစေညွန်သူဖြစ်တယ်ဆိုတာမမေ့ကြဖို့လိုအပ်ကြောင်းပြည်သူကာကွယ်ရေးတပ်မတော်တီထောင်ချင်းလင်းနေပြည့်အခမ်းအနား၌အမျိုးသားညီညွတ်ရေးအစိုးရနိုင်ငံတော်ယာယီသမရဒူဝါလာရှိလာကပြောကြားတဲ့မိန့်ခွန်းမှာထည့်သွင်းပြောပါရယ်။ပြည်သူ့ကာကွယ်ရေးတပ်မတော်ဟာလက်နက်ကင်အဖွဲ့အစည်းဖြစ်တဲ့အတွက်လက်နက်နဲ့ပတ်သက်ပြီးလေးနက်တဲ့ခံယူချက်မရှိရင်တိုင်းပြည်နယ်ပြည်သူ့အတွက်အန္တရာယ်ရှိတဲ့အဖွဲ့အစည်းဖြစ်သွားနိုင်ပါတယ်။ကျွန်တော်ယခုပြောတဲ့အချက်ဟာလက်နက်ကင်လမ်းစဉ်နဲ့လူထုလမ်းစဉ်ရှင်တွဲနေတဲ့နေရာမှာခိုင်မာသောနိုင်ငံရေးအမြင်တစ်ရက်ကိုလေးနက်စွာခံယူထားရေးကိုပြောနေတာဖြစ်ပါတယ်။ပြည်သူ့ကာကွယ်ရေးတပ်မတော်ရဲ့အခြေခံမူဟာပြည်သူကိုကာကွယ်ဖို့ဖြစ်ပြီးပြည်သူကိုရန်ပြုဖို့မဟုတ်ဘူးဆိုတာလေးလေးနက်နက်ခံယူထားဖို့သာဖြစ်ပါတယ်။ကျွန်တော်တို့ဟာရန်သူအပေါ်မီးလိုကျင့်ပြီးပြည်သူအပေါ်ရေလိုကျင့်ဖို့လိုပါတယ်။ဒါအပြင်ကျွန်တော်တို့ဟာရန်သူအပေါ်နေလိုကျင့်ပြီးပြည်သူအပေါ်လာလိုကျင့်ဖို့လိုပါတယ်။ပြည်သူကာကွယ်ရေးတပ်သားတွေအရေးတော်ပုံတပ်သားတွေကင်ဆွဲထားတဲ့တနက်ပြောင်းဝဟာဘသူဘက်ကိုလှည့်ရမလဲဆိုတာပြည်သူကပြန်လည်ဆုံးဖြတ်တာဖြစ်ပါတယ်။ပြည်သူဟာတနက်ပြောင်းဝလှည့်ရမဲ့ဘက်ကိုစေညွန်သူဖြစ်တယ်ဆိုတာမမေ့ကြဖို့လိုပါတယ်လို့ယာယီသမရကပြောပါတယ်။ဒါအပြင်ပြည်သူကာကွယ်ရေးတပ်မတော်ရဲ့အမိအဖတ်ဟာပြည်သူဖြစ်ကြောင်းယာယီသမရကထပ်လောင်းပြောပါတယ်ခင်ဗျာ။ပြည်သူ့ကာကွယ်ရေးတပ်မတော်၄နှစ်ပြည့်နှစ်ပတ်လည်သို့ CRPH တမွန်လွာပေးပို့ဆိုတဲ့သတင်းကိုတင်ပြပေးသွားပါမယ်။မြန်မာနိုင်ငံတွင်2021ခုနှစ်ဖေဖော်ဝါရီလ1ရက်နေ့စစ်တပ်ကအာဏာသိမ်းယူပြီးနောက်ဖွဲ့စည်းတည်ထောင်ခဲ့သည့်ပြည်သူ့ကာကွယ်ရေးတပ်မတော် PDF ၏၄နှစ်ပြည့်နှစ်ပတ်လည်နေ့သို့ပြည်ထောင်စုလွှတ်တော်ကိုစားပြုကော်မတီ CRPH မှတမွန်လွာပေးပို့ခဲ့ပါတယ်။တမွန်လွာတွင်ຫນွေဦးတော်လန်ရဲ၏အောင်မြင်မှုများတွင် PDF ၏အဓိကကဏ္ဍပါဝင်မှုကိုအတိအမှတ်ပြုထားပြီးတိုက်ပွဲများအတွင်အသက်ပေးဆက်ခဲ့ရသည့် PDF တပ်ဖွဲ့ဝင်များ၏စွန့်လွတ်အနစ်နာခံမှုများကစစ်အာဏာရှင်များကိုတုံ့လုံစေခဲ့တယ်လို့ဆိုထားပါတယ်။ CRPH သည်စစ်အာဏာရှင်စနစ်ချုပ်ငြင်းရင်းနှင့် Federal Democracy နိုင်ငံတော်သစ်တည်ဆောက်ရေးအတွက်လူမျိုးပေါင်းစုံအင်အားစုအသီးသီးနှင့်လက်တွဲဆောင်ရွက်နေကြောင်းအလေးထားပြောကြားသည့်အပြင်ရွေးကောက်ခံလွှတ်တော်ကိုယ်စားလှယ်များသည့်လည်းမြေပြင်တွင် PDF အပါအဝင်တော်လှန်ရေးအင်အားစုများနှင့်ပူးပေါင်းတာဝန်ထမ်းဆောင်နေကြောင်းဖော်ပြထားပါသည်။တမွန်လွာ၏ဤကောင်တွင်တိုက်ပွဲများအတွင်ကြဆုံးခဲ့သည့်အာဇာနည်သူရဲကောင်းများအားဥညွတ်အလေးပြုက PDF တပ်ဖွဲ့များဆက်လက်အောင်မြင်မှုများရရှိရန်ဆုတောင်းမြတ်တာပို့သထားပါတယ်ခင်ဗျာ။ဆက်လက်ပြီး PDF တပ်မတော်လေးနှစ်ပြည့်အတွက်အန်ယူဂျီပြည်တော်စုဝန်ကြီးများစုမုံကောင်းတောင်းဆိုတဲ့သတင်းကိုတင်ပြပေးသွားပါမယ်။PDF တပ်မတော်လေးနှစ်ပြည့်အတွက်အမျိုးသားညီညွတ်ရေးအစိုးရပြည်ထောင်စုဝန်ကြီးများစုမုံကောင်းတောင်းပေးထားပါတယ်။ယခုလေးနှစ်ပြည့်မြောက်တဲ့အထိရဲစွမ်းတက်တီအပြည့်နဲ့ပါဝင်နေကြတဲ့အတွက်ရောအာဏာရှင်စနစ်ကိုဖျို့ချဖျက်ဆီးပစ်နိုင်ရေးအတွက်ရှေ့ဆက်တိုက်ပွဲဝင်နေတဲ့အတွက်ရောပြည်သူတရက်လုံးကိုစားကျေးဇူးတင်ကြောင်းလဲပြောကြားလိုပါတယ်။ပြည်သူလူထုတရက်လုံးကလည်းဘသူကမွေးမွေးငါတို့ရင်သွေးဆိုတဲ့စိတ်ထားနဲ့ပြည်သူကာကွယ်ရေးတပ်မတော်တပ်ဖွဲ့ဝင်တွေကိုအားပေးနေကြသလိုဆက်လက်ပံ့ပိုးအားပေးကြဖို့လဲတိုက်တွန်းလိုပါတယ်။ ကျွန်တော်တို့ကိုယ်တိုင်လည်းပြည်သူရင်သွေးများနဲ့အတူຫນွေဦးတော်လည်းအောင်မြင်သည့်အထိရောက်ရာနေရာကြာရာတာဝန်ကိုချိန်ပုံအောင်စ조사ရင်ဆက်လက်တိုက်ပွဲဝင်သွားမှာဖြစ်ကြောင်းကိုလည်းထက်လောင်းအတည်ပြုပြောကြားလိုပါတယ်လို့လူသားချင်းစာနာထောက်ထားရေးနဲ့ဘေးအန္တရာယ်ဆိုင်ရာစီမံခန့်ခွဲရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဒေါက်တာဝင်းမြတ်အေးကဆိုပါတယ်။ထို့အပြင် PDF တက်မတော်လေးနှစ်ပြည့်သူပြည်သူကိုအကာအကွယ်မပေးတော့တဲ့စစ်တပ်အဲ့ဒီစစ်တပ် institution အနေထိုင်မတက်လို့ပြက်စီးချွတ်ချုံကြခဲ့ရတဲ့အတိုင်းပြည်မှာလေးနှစ်သားပြည်သူကာကွယ်ရေးတက်မတော် PDF လူငယ်တွေဟာ27ရာစုမျိုးဆက်များပြပြီးတော်လန်ရင်းနဲ့အတူတက်မတော်ဆိုတာတိုင်းပြည်နဲ့လူအဖွဲ့အစည်းမှာဘလို့အနေထိုင်တက်ရတယ်လဲဆိုတဲ့အထိအသက်တွေဘဝတွေယုံကြည်မှုတွေနဲ့ရင်းနှီးပိတ်ဆက်အောင်ပွဲတွေကိုပြည်သူလက်အပ်နိုင်ခဲ့ကြတယ်။ပိတ်ဆက်ရင်းနှီးရုန်းကန်မှုတွေနဲ့အတူတော်လန်ရေးအောင်ပွဲသာမကတိဆောက်ရေးအမတ်တွေအဖြစ်ပါစံပြထိုက်တဲ့ PDF တက်မတော်အဖြစ်ပြည်သူနှလုံးတိမ်ကြုံယူနိုင်ပါစေ။လေးစားဥညွတ်ဂုံပြုလိုက်ရပါတယ် PDF လို့နိုင်ငံသားရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဒေါ်စင်မအောင်ကလည်းဆိုပါတယ်။အလားတူလူအခွင့်ရေးဆိုင်ရာဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဦးအောင်မျိုးမင်းကအာဏာရှင်စနစ်မှန်သမျှရိုက်ချိုးနိုင်သောပြည်သူ့ကာကွယ်ရေးတပ်တော်သားကောင်းများဖြစ်ကြပါစေ။ပြည်သူအလုံးကချစ်ခင်လေးစားယုံကြည်အားကိုးပြီးစစ်တီတော်ကျင့်ဝတ်ကိုခိုင်မဲစွာကျင့်ကြံနိုင်သောပြည်သူရင်သွေးများဖြစ်ကြပါစေလို့ဆုတောင်းပေးထားပါတယ်။ထို့အတူအဆုံးစွန်ထိပေးဆက်ဆွတ်လွတ်နေကြသော PDF များအတွက်အဆုံးစွန်အထိအာမခံချက်ပေးနိုင်သော NUG ဖြစ်ရပါလို့နိုင်ငံတော်နဲ့ပြည်သူကိုကာကွယ်ဆောက်ရှောက်နိုင်သောပြည်သူတက်မတော်အဖြစ်ပေါ်ထွန်းလာပါစေ။ပညာရေးနှင့်ကျန်းမာရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဒေါက်တာဇော်ဝေဆွတ်ကဆုတောင်းမြတ်တာပို့သထားပါတယ်။စီးပွားရေးနဲ့ကုသံရောင်းဝယ်ရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဒေါက်ခေမမမျိုးမှလည်းအာဏာရှင်စနစ်အပါအဝင်မြေသည့်အာဏာရှင်စနစ်ကိုမဆိုတွန်းလှန်ချိန်မုံနိုင်ပြီးတိုက်ပွဲတိုင်းအောင်မြင်ကြပါစေ။စစ်သားကောင်းတယောက်ရဲ့မှတ်ကြောက်ဖြစ်တဲ့သွေးချွေးရင်းနှီးပိတ်ဆက်မှုများကိုမျက်ဝါးထင်ထင်မြင်တွေ့နေရတဲ့အတွက်လေးစားဂုဏ်ယူပါတယ်။ပြည်သူကိုချစ်သောပြည်သူကချစ်သောစစ်တပ်ကြီးအဖြစ်အောင်ပွဲအဆက်ဆက်ယူနိုင်ကြပါစေလို့ဆုမွန်ကောင်းတောင်းထားပေးပါတယ်ခင်ဗျာ။ PDF တက်မတော်လေးနှစ်ပြည့်အတွက်အန်ယူဂျီအစိုးရတဖွဲ့လုံးကလည်း PDF ရဲဘော်များကိုချီးကျူးဂုဏ်ပြုစကားဆိုခဲ့ကြပါတယ်ခင်ဗျာ။အာနာကိုတနက်နဲ့လျှူထားတဲ့အာနာရှင်တွေအတွက် PDF တက်မတော်ဟာကြီးမားတဲ့အိမ်မက်ဆိုးနဲ့ဖိအားဖြစ်နေတယ်လို့ပြည်ထောင်စုဝန်ကြီးဦးထင်လင်းအောင်ပြောကြားဆိုတဲ့သတင်းကိုတင်ပြတော့ပါမယ်။အာနာကိုတနက်နဲ့လျှူထားတဲ့အာနာရှင်တွေအတွက် PDF တက်မတော်ဟာကြီးမားတဲ့အိမ်မက်ဆိုးနဲ့ဖိအားဖြစ်နေတယ်လို့မေလ9ရက်မှာစက်တွယ်ရေးသတင်းအချက်အလက်နဲ့ဤပညာဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဦးထင်လင်းအောင်ကပြောပါတယ်။2021ခုနှစ်တော်လှန်ရေးရဲ့အစ Federal တက်မတော် Federal Army2000ရမယ်လို့အတန်တွေညံလာချင်းဖက်ဆစ်စတက်ရဲ့ရုံမှမှုကိုခုခံကာကွယ်ရင်းလူတို့ကလက်နက်ကင်ပြီးတုတ်ပြန်လာချင်းမှာပြည်သူကိုအခြေပြုထားတဲ့ပြည်သူကာကွယ်ရေးတပ်မတော် People's Defense Force ဆိုတဲ့အဖွဲ့မျိုးနဲ့စတင်နေဆိုပြီးစခဲ့ကြတာ၄နှစ်တောင်ပြည့်ခဲ့ပြီ။ဒါဟာစစ်အာဏာရှင်ကိုဖြုတ်ချဖို့အကြီးမားဆုံးတံပြန်လှုပ်ရှားမှုဖြစ်အားဖြစ်လာခဲ့တယ်။နှစ်ပေါင်းများစွာအာဏာကိုတတ်နှက်နဲ့လျှူထားတဲ့အာဏာရှင်တွေအတွက်ကြီးမားတဲ့အိမ်မက်ဆိုးဖြစ်အားဖြစ်နေတယ်။ဒါကြောင့်ဒီကနေ့အထိအသက်သွေးချွေးပေါင်းများစွာနဲ့ရင်းနှီးထားရတဲ့ဒီတော်လန်ရေးမှာရှေ့ဆုံးတန်းကနေတိုက်ပွဲဝင်နေကြသူအပေါင်းကိုလေးစားဂုဏ်ယူလျက်ပါလို့ဝန်ကြီးကပြောပါရခင်ဗျာ။ကျန်းမာရေးဆောင်ရှောက်မှုလုံလောက်စွာမရရှိသောကြောင့်နိုင်ငံရေးအကျဉ်းသားကိုဟေးမင်းသူအကျဉ်းထောင်အတွင်းကြဆုံးဆိုတဲ့သတင်းကိုတင်ပြပေးတော့ပါမယ်။ကတားအချင်းထောင်တွင်ပုံမှန်50ည52ကကြီး52ခတို့ဖြင့်မတရားဖမ်းဆီးခံထားရပြီးထောင်ဒဏ်15နှင့်မတရားအချင်းချခံထားရသည့်ကိုဟေးမင်းသူခေါ်အာနိုအသက်33နှစ်သည့်အချင်းကြနေစဉ်အတက်ယောဂဝေဒနာကိုခံစားခဲ့ရပြီးယောဂခံစားရစဉ်အချင်းထောင်အတွင်လုံလောက်စွာဆေးဝါးကုသမှုမရရှိသောကြောင့်2025ခုနှစ်ဧပြီလ26ရက်နေ့တွင်အတက်ယောဂါဖြင့်ကြဆုံးခဲ့ရကြောင်းမြန်မာနိုင်ငံလုံးဆိုင်ရာနိုင်ငံရေးအကျဉ်းသားများကွန်ရက် PPNM မှသတင်းထုတ်ပြန်ပါသည်။ကိုဟေးမင်းသူသည်2023ခုနှစ်ဇွန်လ9ရက်နေ့တွင်စစ်ကောင်စီ၏အကြမ်းဖက်ဖမ်းဆီးခြင်းကိုခံခဲ့ရပြီး2024ခုနှစ်မတ်လ28ရက်နေ့တွင်စွဲဆိုထားသည့်ပုံမှန်3ခုဖြင့်ထောင်ဒဏ်15နှင့်ချမှတ်ခံထားရသူဖြစ်တယ်လို့သိရပါပါတယ်ခင်ဗျာ။Super 4လက်မှတ်စုစုပေါင်း9သိန်းအထိကန်ဆန်းနိုင်ဆိုတဲ့သတင်းကိုတင်ပြပေးတော့ပါမယ်။ Super 4လက်မှတ်စုစုပေါင်း9သိန်းအထိကန်ဆန်းနိုင်ကြောင်းမြေဦးထီကမေလ9ရက်မှာအသိပေးဆိုပါရယ်။ Weekly Super 4မှာ000မှာ9999အထိနံပါတ်စဉ်1000အထိစိတ်ကြိုက်ပတ်စဉ်ဝယ်ယူနိုင်တယ်လို့နံပါတ်2တစ်ခုကိုအများဆုံးအကြိမ်ရင်90အထိပိုင်ဆိုင်ခွင့်ရရှိနိုင်တဲ့ကြောင့် Super 4လက်မှတ်စုစုပေါင်း9သိန်းအထိကန်ဆန်းနိုင်မှာပါ။အမှတ်တရနံပါတ်တွေမွေးရက်နံပါတ်4တွေကိုရိုက်ထည့်ပြီးကန်တရားကိုစိန်ခေါ်ကြည့်နေတယ်လို့ SDB NOH Gift Card ဒိုဖာပေးလို့ဖြစ်လဲလွယ်ကူစွာငွေသွင်းနိုင်ပါတယ်လို့ဆိုပါတယ် Weekly Super 4မှာစုအမျိုးအစား6ခုသတ်မှတ်ထားပြီးအပတ်စဉ်တနင်္ဂနွေနေ့တိုင်းချိမြင့်သွားမဲ့စုငွေတွေကတော့ First Prize ပထမစု10သိန်းချက် Second Prize ဒုတိယစု5သိန်းချက် Third Prize တတိယစု2သိန်းခွဲချက် Fourth Prize စတုတ္ထစု3သိန်း2500ချက် Fifth Prize ပစ္စမစု6,2500ချက် Last One Digit နောက်ဆုံးတစ်လုံးတူ2000ချက်တော့ကိုကန်ထူဖို့မေလ4ရက်နေ့မြန်မာချိန်နနက်9နာရီမှာ Web App မှာတဆင့်စတင်ဝယ်ယူနိုင်ပြီဖြစ်ပါတယ်။တနင်္ဂနွေနေ့တိုင်းနေ့လယ်12နာရီမှာအလိုအလျောက် True Random စနစ်ဖြင့်ကန်ထူသူများ၏ຫນွေဦးထီအကောင့်ထဲသို့ဓာတ်ရိုက်ချိမြင့်သွားမှာဖြစ်ပါတယ်ခင်ဗျာ။PDF တက်မတော်လင်းနေပြည့်အထိမ့်မှတ်ကြပြစာအုပ်ထုတ်ဝေရန်စီစဉ်နေဆိုတဲ့သတင်းကိုတင်ပြပေးတော့ပါမယ်။ပြည်သူ့ကာကွယ်ရေးတက်မတော် PDF တီထောင်ခြင်းလင်းနေပြည့်အထိမ့်မှတ်အနေဖြင့်အမှတ်တရကြပြစာအုပ်ထုတ်ဝေရန်စီစဉ်နေကြောင်း The Call ခေါ်တန် online magazine ထံကသိရပါဗျ။အဆိုပါကြပြစာအုပ်တွင် PDF တွေရဲ့ရဲစွမ်းတက်တဲ့နှင့်ဂုံယောင်ထွန်းပြောင်မှုတို့ကိုဖော်ကျူးသောတွင်ဦးတော်လည်ရေးတိုက်ပွဲပုံရိပ်များဖော်ကျူးသောလင်းနေပြည့်မြောက်သည့်အထိမစုံမနစ်တိုက်ပွဲဝင်နေကြတဲ့လူထုရဲ့တွင်ဦးတော်လည်ရေးအောင်ပွဲရသည့်အထိဆက်လက်တော်လည်ရေးခရီးတလျှောက်စိတ်ခွန်အားလှုပ်ဆော်ပေးနိုင်စွမ်းသောလူထုရဲ့ရင်းနှီးပေးဆက်မှုများကိုအမတ်တရရှိစေသောကြပြများပေးပို့ကြရန်တခေါ်ကဖိတ်ခေါ်ထားပါတယ်။အမျိုးသားညီညွတ်ရေးအစိုးရကာကွယ်ရေးဝန်ကြီးဌာနကလည်းယခုလိုအမတ်တရကြပြစာအုပ်ထုတ်ဝေနိုင်ရန်စီစဉ်နေခြင်းအပေါ်အထူးဝမ်းမြောက်ရကြောင်းအသိပေးထုတ်ပြန်ထားပါတယ်။ထို့အပြင် PDF တပ်ဖွဲ့ဝင်များအနေနဲ့ထက်မြက်တဲ့တိုက်ခိုက်စွမ်းရည်များကိုပြသခဲ့ကြတဲ့အလားတူမိမိတို့ရဲ့အမှုပညာဖန်တီးမှုစွမ်းရည်ကိုပါပါဝင်ပြသရန်အခွင့်အခါအကောင်တစ်ခုရရှိလာတဲ့အတွက်ကြပြများရေးဖွဲ့ပေးပို့ကြဖို့ကိုကာကွယ်ရေးဝန်ကြီးဌာနကတိုက်တွန်းနှိုးဆော်ထားပါတယ်ခင်ဗျာ။ဟုတ်ကဲ့ပါအခုတင်ပြခဲ့တဲ့သတင်းတွေကို Radio NUG သတင်းထောက်တာကီမဲဆက်သွင်းတဲ့ခါရှဲတို့ကပေးပို့ထားတာဖြစ်ပါတယ်။ကျွန်တော်ຫນွေဦးမို့ပါခင်ဗျာ။
အောင်လန်လွင့်ချီနှွေဦးထီဆိုတာပြောင်စုလွှတ်တော်ကိုစားပြုကော်မတီ CRPH မှလောင်ကစားဥပဒေနဲ့အညီပြဋ္ဌာန်းထားတဲ့ထီတစ်ခုဖြစ်တဲ့အပြင်အမျိုးသားညီညွတ်ရေးအစိုးရမှတရားဝင်ပိုင်ဆိုင်ထားတဲ့ထီတစ်ခုဆိုရင်လည်းမမှားပါဘူးနှွေဦးထီ version 2.0 ကို2024ခုနှစ်မတ်လတရနေ့ကစတင်ပြီးပြန်လည်စမ်းသစ်လာခဲ့တာအခုဆိုရင်တော်လန်ပြည်သူတွေရဲ့အားပေးဝန်ရမှုတွေကြောင့်တစ်နှစ်တိတိပြေခဲ့ပြီဖြစ်ပါတယ်ရူတီ version 2.0 ကရရှိလာတဲ့အကျိုးမြတ်တွေကိုလာစဉ်ထိဖွင့်ပွဲပြီးတဲ့နောက်မှာ MOBF file ကိုလွှဲပြောင်းပေးရပါတယ် MOBF file မှာတဆင့် CDN ဝန်ထမ်းတွေအပြင်တော်လန်ရေးကဏ္ဍအသီးသီးကိုထောက်ပံ့ပူဆောင်နိုင်ခဲ့ပါတယ်ပြီးခဲ့တဲ့2024ခုနှစ် March လနေစပြီးတော့2025ခုနှစ် January လအထိကိုရူတီအနေနဲ့တိမ်းပေါင်း 16,000 ကျော် MOBF file ကိုအောင်မြင်စွာလွှဲပြောင်းပေးရနိုင်ခဲ့တယ်နောက်နှစ်တွေမှာလည်းဒီထက်များတဲ့ပမာဏတစ်ခုကိုထောက်ပို့နိုင်ဖို့ကျမတို့ဒေါ်လန်ပြည်သူတွေရဲ့ပူပေါင်းပါဝင်မှုတွေကလည်းအရေးကြီးတဲ့အခန်းကဏ္ဍမှာရှိနေပါတယ်။အခုဆိုရင် Radio NUG ကိုနားထောင်နေတဲ့မိဘပြည်သူတွေလည်းအောင်လန်လွင့်ချီနှွေဦးထီအကြောင်းကိုတည်သွားပြီလို့ယုံကြည်ပါတယ်။တည်သွားယုံနေရင်ရပ်ထားလို့မရပါဘူး။ကိုယ်တိုင်ပါဝင်ဖို့လည်းလိုအပ်ပါသေးတယ်။နှွေဦးထီကိုဘယ်လိုကန်ဆန်းရမလဲဆိုတာလေးကိုမသိသေးတဲ့သူတွေအတွက်ဒီနေရာလေးကနေတဆင့်သတင်းစကားပါချင်ပါတယ်။နှွေဦးထီကိုကိုရိုင်းကိုကြားအကောင့်ဖွင့်ပြီးကန်ဆန်းနိုင်သလိုနှွေဦးထီအေဂျင့်တွေ၊နှွေဦးရင်းကြားတွေ၊နှွေဦးထီဟိုးဆေးအေဂျင့်တွေထံအနေတဆင့်လွယ်ကူလုံခြုံစွာဝယ်ယူနိုင်ပြီးကန်ဆန်းရင်ထောက်ပို့နိုင်သလိုစကားစရဲ့သွေးစွန်းငွေကိုဖြတ်တောက်ရလည်းရောက်ပါတယ်။ဒါကြောင့်နှွေဦးထီကိုလာစဉ်လာတိုင်းကိုယ်တိုင်လည်းကန်ဆန်းပါကိုပတ်ဝင်ချင်းကယုံကြည်ရတဲ့အသီးမိတ်ဆွေတွေကိုလည်းကန်ဆန်းဖို့တိုက်တွန်းပေးပါကောင်းမွန်တဲ့တော်လန်ရေးအရွေးတစ်ခုရောက်အောင်အားလုံးအတူတူကြိုးစားကြမယ်လို့ယုံကြည်ပါတယ်တို့ထီတို့အနာဂတ်အိမ်မက်ရေရေမက
်ဗီဒီယို NUG ကိုနားဆင်နေကြရတာဖြစ်ပါတယ်ခင်ဗျာဒီခုတစ်ခါတင်ဆက်ပေးမယ့်တော်လန်ရေးကဗျာအစီအစဉ်မှာနေသွင်းနိုင်ရေးသားပြီးနှွေဦးမှုခန်းစားရွတ်ဖတ်ထားတဲ့ငါသားစစ်သားစစ်စစ်တယောက်ဆိုခဲ့ရင်လို့အမည်ရတဲ့တော်လန်ရေးကဗျာကိုနားဆင်ကြရမှာဖြစ်ပါတယ်ခင်ဗျာ
ငါသားစစ်သားစစ်စစ်တယောက်ဆိုရင် နေစဉ်ဆိုခဲ့တဲ့သစ္စာတရားတွေနဲ့ငါတေရဲ့ငါသာစစ်သားဆက်စစ်တယောက်ဆိုရင်ကျောင်းတော်ကြီးစီကသင်ခဲ့တဲ့စစ်ပညာတွေနဲ့ငါတိုင်းပြည်ကြီးရဲ့တတိုင်းမှာအုတ်တချက်တဲတပွင့်အဖြစ်ကာကွယ်သူကြီးဖြစ်နေလောက်ရဲ့ငါသာစစ်သားဆက်စစ်တယောက်ဆိုရင်မတရားတဲ့အမိန့်နဲ့တရားတဲ့အမိန့်ကိုခွဲခြားမသိတဲ့ခွဲစခွက်နဲ့တနက်ကင်နေကြတဲ့ငါရဲပေါ်တွေကိုတတိုင်းတိုင်းပြက်တက်ပြီးလောက်ရဲ့ငါသာစစ်သားဆက်စစ်တယောက်ဆိုရင်ဓမ္မနဲ့အတ္တမကိုခွဲခြားသိတက်ပြီးကိုကျိုးတမမအေလို့ရဲ့ဥကောင်းတဲ့စစ်သားကောင်းတယောက်ရဲ့ဒီဇံတတော့အနိကပြက်သွင်းပြီးလောက်ရဲ့မအေလို့ရဲ့နောက်ကျောမှာထိုးတဲ့ဓာဟာလဲငါဖြစ်ပြီးလောက်ရဲ့ငါသာစစ်သားစစ်စစ်တယောက်ဆိုရင်ပြည်သူအသက်ကိုငါမတတ်ပြည်သူစီးပွားမထိပါပြည်သူပစ္စည်းမဖျက်ဆီးတဲ့ရင်ကျဲတဲ့စစ်တီတော်ဟာငါပဲဖြစ်လောက်ရဲ့ရေလိုလလိုကျင့်တဲ့စစ်တီတော်အဖြစ်ရှက်ကြောပြက်နေတဲ့တက်ဆက်ဖောက်လောက်ကောင်တွေရဲ့ပခုံးသားအထက်ကကျဲပွင့်တွေကိုရီပွဲဖွဲ့ခြင်းရဲ့ငါဟာတနက်ဖျားကိုပြည်သူပတ်မလှဲ့တတိပြက်နေတဲ့လူသက်သမားတွေရဲ့ကိုကျိုးစည်းဝါးမှာငါမနေငါဟာပြည်သူအတွက်ပွင့်တဲ့စစ်တီတော်အဖြစ်ဝန်စားပေးလောက်ရဲ့ငါသာစစ်သားစစ်စစ်တယောက်ဆိုရင်ပြည်သူစည်းရုံးမှာခွေးစိတ်ဝင်နေတဲ့မအေလို့ရဲ့အသက်ကိုချိတ်ပြီးပြည်သူနှလုံးကိုတိမ်ကြုံပေးလောက်ရဲ့ငါသာစစ်သားစစ်စစ်တယောက်ဆိုရင်ငါအမေအိမ်ငါပြန်တဲ့အခါအမေတာကြီးဟဲဆိုပြီးအမေကန်းတဲ့တပြေပန်းနဲ့ဂုံတိတ်ခါဆိုတာကိုငါလိပ်ပြာနဲ့ငါဖွင့်ဆိုပြီးလောက်ရဲ့ငါသာစစ်သားစစ်စစ်တယောက်ဆိုရင်လေနေတွင်နိုင
်ဗီဒီယိုအန်ယူဂျီသောတာရှင်များခင်ဗျာဒီကနေ့မနက်ပိုင်းရဲ့နောက်ဆုံးစီစဉ်ဖြစ်တဲ့တော်လန်ရေးတေဂီတအစီအစဉ်မှာဆလိုင်းထန်ကီမှရေးသားပြီးမိုင်းရမ်ရင်းတီဆိုထားတဲ့ PDF ဒုကိုကိုလို့အမည်ရတဲ့တော်လန်ရေးတေဂီတကိုနားဆင်ကြရမှာဖြစ်ပါတယ်ခင်ဗျာ
Feathering on you, to the boy, and do the dwell.
ဒီကနေ့ကတော့ဒီညနေပဲ Radio NUG ရဲ့အစည်းအဝေးကိုခਿੱတရရနိုင်ပါမယ်။မြန်မာစံတော်ချိန်မနက်၈နာရီခွဲနဲ့ည၈နာရီခွဲအချိန်တွေမှာပြန်လည်ဆုံးဖြတ်ကြပါစို့။ Radio NUG ကိုမနက်ပိုင်း၈နာရီခွဲမှာလိုင်းတို16မီတာစက္ကန့်တသမ90 MHz ညပိုင်း၈နာရီခွဲမှာလိုင်းတို25မီတာ17တသမ60 MHz တို့မှာဓာတ်ရိုက်ဖန်ယူနိုင်ပါပြီ။မြန်မာနိုင်ငံသူနိုင်ငံသားများကိုယ်စိတ်နှပြကျန်းမာချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့Radio NUG အဖွဲ့သူအဖွဲ့သားများကဆုတောင်းလိုက်ရပါတယ်။အမျိုးသားညီညွတ်ရေးအစိုးရရဲ့စက်တွေရေးတရင်အချက်အလက်နဲ့ဤပညာဝန်ကြီးဌာနကထုတ်ပြန်နေတဲ့ Radio NUG ဖြစ်ပါတယ်။ San Francisco Bay Area အခြေစိုက်မြန်မာမိသားစုများနဲ့နိုင်ငံတကာကစေတနာရှင်များလို့အားပေးများရဲ့ Radio NUG ဖြစ်ပါတယ်။အရေးတော်ပုံအောင်ရမည်။